ဓာတ်ဆီနဲ့ဒီဇယ်73စီဈေးနှုန်းတွေတစ်ပတ်အတွင်းတစ်လီတာကိုကျပ်2300ကျော်အထိဈေးတက်လာနေတယ်လို့73စီရောင်းချသူတွေနဲ့မော်တော်ယာဉ်အငှားဝန်ဆောင်မှုလုပ်ငန်းလုပ်နေသူတွေကပြောပါတယ်ရှန်ကုန်ကလွယ်လို့နယ်ဘက်ကဆိုင်တချို့မှာဓာတ်ဆီရောင်းပိတ်ထားရပြီးဝယ်ရခက်လာတဲ့အတွက်ခီးသွားလုပ်ငန်းနဲ့အသေးစားလုပ်ငန်းတွေပါရိုက်ခတ်မှုရှိလာနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကုစော်ဝဲလိုက်ပြောပြပေးပါအောင်ခင်ဗျာ
ကျပ်2000တန်ငွေဆက်ကူအသစ်ဒီလကွန်ထုတ်ဝင်မယ်လို့စစ်ကောင်စီကကြေညာလိုက်ပြီးရပိုင်းတွင်မြန်မာကျပ်ငွေတန်မိုးကျဆင်းပြီးကုန်ပစ္စည်းတွေတိတိကျကျဈေးတက်လာတဲ့အထက်73စီတွေလည်းပါဝင်ပါတယ်။ရန်ကုန်မြို့မှာဓာတ်ဆီ65လီတာကိုကျပ်2300ကျော်လာပြီးနောက်ထပ်လည်းဈေးပိုတက်လာနိုင်ခြေရှိတယ်လို့စီရောင်းချနေသူတွေကခန့်မှန်းထားပါတယ်။ဒါက3ရက်အတွင်းမှာ1လီတာကိုကျပ်100နီးပါးတက်လာတာဖြစ်ပါတယ်။နယ်ဘက်ဒီမှာတော့ဓာတ်ဆီ1လီတာကိုကျပ်3000အထက်နဲ့ပေးဝယ်နေရသူတွေလည်းရှိပါတယ်။မြန်မာနိုင်ငံအထက်ပိုင်းကဆိုင်ကြီးတချို့မှာဓာတ်ဆီဈေးကတစ်ရက်ထဲမှာ2ကြိမ်လောက်ပြောင်းလဲနေတယ်လို့မန္တလေးကခီးသွွားလုပ်ငန်းလုပ်ကိုင်နေသူတဦးက VOA ကိုပြောပါတယ်။ဒီ
မှာကလက်ရှိဖြစ်နေတာကဒီရတော့တင်းနဲ့တည်းဘူးမတူတာ။မြန်မာပိုင်းတည်းနဲ့နေပိုင်းတည်းကိုအဲ့လိုဖြစ်နေတာလေးတွေဒီပြောဆိုစံပြီးဆိုရင်ဆိုရီးကျွန်တော်တို့စီကျက်သွားတာရှိတယ်။အခုကျွန်တော်တို့လာစီကြလို့ပိတ်ထားတယ်ပိတ်ထားတော့ဒီနေ့တော့ပဲဓာတ်မိုးလေးတွေနဲ့တွေ့နေရတယ်အဲ့ဒါစီသေးကကိုတက်နေတော့စီးပေါ်လုံးကနေမှတော့ဖြစ်နေတယ်ဆိုဟိုဈေးကကျောထားတဲ့ဈေးနဲ့အော်တိုမီဈေးရန်တက်သွားရင်ကျွန်တော်တို့ပြန်ပြီးတော့ဟိုကျော်ရမယ်ဟာဆိုတော့အဆင်မပြေဖြစ်နေတာရှိတော့ဟိုစီးပေါ်လုံးကနေတော့ဘာတော့မှမတည်ဖြစ်နေတယ်ပေါ့ဟုတ်ဟုတ်
ဒီတော့တွင်စင်ကာပူဒေါ်လာဈေးကလည်းတခြားငွေကြေးတွေနဲ့အတူမြန်မာကျပ်ငွေနဲ့လဲလှယ်တာမှဈေးတက်လာပါတယ်စင်ကာပူဒေါ်လာကိုကျပ်2000ဝန်းကျင်ရှိနေတာကနေပြင်ပပေါက်ဈေး2400ကျပ်အထိရှိလာတာကြောင့်စင်ကာပူကနေအဓိကတင်သွင်းတဲ့73စီတွေမြန်မာပြည်တွင်းမှာဈေးနှုန်းအပြောင်းအလဲတွေဖြစ်နေတာလို့73စီလုပ်ငန်းရှင်တဦးကပြောပါတယ်။တက
်ကြတော့ဟိုဟာမနက်ကကျွန်တော်တို့ဈေးပိတ်သွားတော့ကျွန်တော်တို့ဟိုဟာအတက်ကြီးနဲ့ပိတ်သွားတာပေါ့နော်ပါပါပေါ့မနက်ဖြန်တော့ဟိုဒီကနေ့တော့ဟိုဟာပါပါတက်ဖို့တော့ရှိရပေါ့နော်စီလူဈေးပေါ့ဒီဒေါ်လာဈေးညနေဈေးပိတ်ပြီးဆိုတာနဲ့
ပြည်တွင်းမှာ73စီနဲ့အတူစားတောက်ကုန်ဈေးတွေလည်းတက်နေတာပါအထူးသဖြင့်စံစားအုံးစီနဲ့နေဆက်ကတင်သွင်းတဲ့ဈေးဝါတွေစားတောက်ကုန်တွေဈေးတက်နေတယ်လို့ရန်ကုန်ကဒေသခံတချို့ကပြောပါတယ်နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF လို့အဖွဲ့အစည်းတွေကကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးလှုပ်ရှားစပြုလာနေတယ်ဆိုတဲ့အကောင့်ဘက်ကရှုမြင်မှုတွေကြောင့်ကမ္ဘာရင်းနှံဈေးတွေလည်းပြန်တက်စပြုလာတယ်လို့သတင်းတွေကရေးသားကြပါတယ်2023ခုနှစ်ထဲမှာကမ္ဘာစီးပွားရေးတိုးတက်မှုနှုန်း300ခန့်နှုန်းရှိလာမယ်လို့ IMF ကမနေ့ကအင်ကန်နေ့ကခန့်မှန်းပြောဆိုလိုက်တာပါ။၃လအတွင်းရေနံစိမ်းဈေးပြန်တက်လာပြီးဒီကနေ့ဇူလိုင်လ26ရက်နေ့မှာရေနံစိမ်းတစ်ပေပါကိုအမေရိကန်ဒေါ်လာ89ဒေါ်လာရှိနေတာပါ။မြန်မာနိုင်ငံမှာတော့နိုင်ငံခြားငွေရှာပါတာစင်ကာပူဒေါ်လာတွေအတက်အကျပြည်တွင်းစစ်နဲ့အထွေထွေကုန်ဈေးနှုန်းစတာတွေကလည်း73စီဈေးနှုန်းအပေါ်တက်ရောက်တဲ့အကြောင်းရင်းတွေလို့အများစုကရှုမြင်ထားကြပါတယ်ခင်ဗျာ။